ပေမဲ့မဟုတ်ဘူးဆရာတော်ပြန်ကြတော့ပဂတိဘဝဆုပဲပတ်ပါလေရိုးရိုးယဟနာဖြစ်နေပဲဒီသာသနာမှာပဲကျွတ်တန်းဝင်ကြပါလေနော်ရှေ့ပိုင်းရှိကောင်းလေးပါဓမ္မကတော့ဆရာတော်ကြီးကနောက်ဘဝမှာဓမ္မဒရဆိုတဲ့နာမည်နဲ့တောတာပန်နတ်တာဖြစ်ပြရသည်လို့ဆုတောင်းတာပေါ့အရင်ကြီးကြီးနဲ့အမျက်နေနေပဲလူချင်းနေတဲ့ဆရာတော်ရဲ့ခိုင်မြဲတရားလည်းအမှန်တန်ထင်ရှားပါတော့သာသနာမှာနော်အဲ့တော့လူဘယ်စဉ်တုန်းကတော့ဓမ္မဒရဆိုတဲ့နာမည်သောတပန်နတ်တာဖြစ်ပြရဆဲဆူတောင်းနေဒါပေမဲ့တက်တော့ကြီးလာတဲ့ခါကျတော့စိတ်ကြီးလေးကြောင်းသွားမှာပဲတောင်းဝင်ကလေးလည်းပူအားကောင်းလာမှာပဲဒါသောတပန်နတ်တာပဲသိတာပေါ့ဖြစ်ပြရဆဲလို့မဆိုလို့ဘောဒီဘဝနဲ့တကယ်လို့ပုထုဇဉ်ဘဝနဲ့ပဲသိသွားခဲ့ရင်တော့ဒါသောတပန်နတ်တာနောက်နတ်ပြည်မှာပဲသောတပန်နတ်တာဖြစ်ဖို့ဆူတောင်းတာပေါ့တနည်းအားဖြင့်လေဒီဘဝမှာသောတပန်ဖြစ်ပြီးတော့မှဟိုနတ်ပြည်မှာသောတပန်နတ်တာဖြစ်ဖို့ဆူတောင်းတာပေါ့ဒါပေမဲ့နောက်ပိုင်းကျတော့ဒီဆူတောင်းတဲ့အချိန်မှာဆူတောင်းမိတာနဲ့တန်းပြီးတော့တည်ဆုံးသွားတာမှမဟုတ်ပဲဖြစ်တယ်အများကြီးကြာရင်ကြရသေးတာပဲအဲ့ဒီဖြစ်တယ်အတွက်မှကြိုးစားအထုတ်တဲ့အခါဒီဘဝမှာရင်းနဲ့သောတာပန်ဖြစ်တက္ကရာပန်ဖြစ်အနာဂတ်ဖြစ်ယဟနာဖြစ်နေဒီလိုအဆင့်ဆင့်ကျိုးတက်သွားနိုင်တာပဲနော်ဆရာတော်ကြီးကနေတော့မူပြီးတဲ့နောက်တပည့်ရင်းနဲ့ရေးတဲ့စာအုပ်လေးတွေဖတ်ကြည့်လိုက်တဲ့အခါကျတော့ဆရာတော်ကြီးကဒီဘဝဒီခန္ဓာနဲ့ပဲပြည့်ပြတ်သွားတယ်ဆိုတဲ့အဓိပ္ပာယ်မျိုးတွေ့ရပါတယ်ဆရာတော်ကြီးကနေမှုတော့ဓာတ်တော်ကြရလို့လေဆိုပါတယ်ဓာတ်ပုံမှာဥစဉ်လို့ကြည့်လိုက်ရသေးပါတယ်အဲ့တော့ဆရာတော်ကြီးကိုယ်တိုင်နှုတ်ကထုတ်ဟပြီးတော့လေပြန်တော်မူကနေရပိုင်းလို့မှာငါကတော့လှုပ်ရှားရှိကြတယ်အကုန်လှုပ်ပြီးပါပြီမင်းတို့လှုပ်ချင်တယ်လို့လှုပ်ကြတော့ဆိုပြီးတော့ဆရာဝန်တွေကအဲ့ဒီစကားတွေတခွန်မိန်တော်မူတယ်နော်ယဟန်ကိစ္စပြီးပြီလို့ဒီလိုပြောတာတော့မဟုတ်ဘူးနော်လှုပ်ရှားရှိတာကငါလှုပ်ရှားရှိတာကလှုပ်ပြီးပါပြီမင်းတို့လှုပ်ရှားရှိတာဆက်လှုပ်ကြတော့တယ်ဘာလို့လို့စိတ်ထိုးခြင်းလို့ထိုးပိုက်တက်ခြင်းလို့တက်ဘာမှမပြောတော့ဘူးလုတ်ရရှိတာလုတ်ပြသွားပြီဒါဆိုတော့ဒါယဟနာဖြစ်သွားတဲ့ဆိုတဲ့အဓိပ္ပာယ်မျိုးပေါ့နော်အဲ့တော့ဆရာတော်ဆရာကြီးရဲ့လုတ်ရကိုကြည့်ရလို့ရှိရင်တော့တကယ်ဘုရားစုပန်စုကြည်ပန်ပုဂ္ဂိုလ်ရဲ့လုတ်ရလို့ထင်ရတာပဲဒါပေမဲ့ဒီဘဝဒီခန္ဓာဒီသာသနာမှာပဲခန္ဓာချင်းနဲ့ကျွတ်တန်းဝင်သွားတာပဲဒီတော့ပကတိတာဝကဆိုပြီးတော့ရိုးရိုးတာဝကဆိုပြီးတော့ကုသိုလ်လုတ်ပြီးပါရမီလုတ်ပြီးကိုအေးအေးဆေးဆေးပေါ့ပေါ့ရော့ရော့နည်းနည်းပါပါလေးတဝက်မှာဟုတ်ရဲ့လားမဟုတ်ဘူးစုကြည်မှန်လို့ချင်ရအောင်လို့ကုသပါရမီကိုဖြည့်နေရမှာပါကိုအများအတွက်ပါရမီဖြည့်တယ်လို့မဟုတ်တော့မှကို့လို့ကိုအထုတ်တယ်ဆိုရင်လေအချိန်ကြီးမနာမရရမ်းမပြတ်စတဲ့အတိုင်းရှုမှတ်ပေါ်များအထုတ်ကြရမှာပေါ့ဒီဘဝနဲ့ကိုစွတ်တမ်းဝင်နေတယ်ဆိုရင်တော့အထုတ်တာကိုအဓိကထားရမယ်ဒါပေမဲ့ဆရာဆက်ရဲ့ဘဝဖြစ်စဉ်ကိုကြည့်လိုက်ရင်အများအတွက်လေပမန်းခံပြီးတော့လုတ်ခဲ့တာပဲလူတွေဆင်းနာကဆေရောတံဃာတွေတရားတွေခေါ်လိုက်ခီးတွေကြွလိုက်နဲ့ဇာတိချလိုက်ဇာတိကြီးလိုက်စာရေးစာချတရားဟောတရားကြအများအတွက်လုပ်တယ်လုပ်နေတော့သူတို့လုပ်တယ်လင်းနေမှာပဲကိုယ်လုပ်ကိုယ်လည်းဘာမှမလုပ်ကြဘူးကိုယ့်ဘဝလမ်းများမှုတတော့မလုပ်ကြဘူးအများအတွက်ကချိန်ဖြုံးနေရတယ်လို့ဒီလိုအချင်းသေးစကားပြောရတယ်နော်တချို့လူဝဲကြောင်တွေကအမှန်ကတော့ဆေရောတံဃာတွေဆိုတာအဲ့ဒီလိုမဟုတ်ပါဘူးအများအတွက်ခေါ်တဲ့ပိုင်းကလည်းခေါ်ရည်တဲ့ပိုင်းကရည်စာရိပါတိချတစ်ဖက်ကလည်းလေမြတ်စွာဘုရားရှင်ကြားထားတဲ့အတိုင်းတိရစ္ဆာန်ဝိပဿနာလုပ်ပြီးကျူစာအားထုတ်နေကြတာပါတမထဝိပဿနာတရားတွေပွားများအားထုတ်နေကြတာပါဒါပေမဲ့ဘုရားမှာတော့အားထုတ်နေတာပဲဆင်းရောက်တာကတရားတို့ဓမ္မတို့အားထုတ်ကြဘုန်းကြီးကတော့ဖြစ်တော်တာပါဖြစ်ပြီးဟာအားထုတ်ကြအာမရှောနဲ့ဒီသာသနာမှာအနာဂတ်ဖြစ်နေတယ်ဘုန်းကြီးတော်မှာအနာဂတ်ဖြစ်သွားပြီးဟာအာမရှောကြတဲ့ယဟန္တာလည်းဖြစ်နေတယ်ဘုန်းကြီးတော်မှာကိစ္စတွေပြင်းပြီးလို့ဘုရားမှာတော့ထုတ်ဖို့ပြောမှာမဟုတ်ပါဘူးဦးဇနီရှင်ဟင်းနာကြည့်ပြီးတော့ရှင်ဟင်းနာကျတော့ခိုင်းလို့လည်းဒီလိုပဲပေါ့ရတ္တပံစာတင်တိုင်းမှာပဲတထင်းသုံးသွားတာပါပဲတစ်ဖက်ကလည်းစာရေးစာချတရားဟောတရားပြတစ်ဖက်ကလည်းကိုယ့်ရဲ့သမထပုပ္ပတနာတရားတွေတွားရင်လာရင်လုံရင်ကြံရင်လည်းပွားများတယ်ပြီးကြလည်းချိန်ပြီးပြီးတော့ပွားများတယ်ကျန်တော်မူတော့လေဒါတတ်တော်ကြတာပဲနောင်တော်ကြီးဓမ္မရိကပြောပြလို့ပြီးရတာဆရာတော်ကြီးမိတဲ့ရုပ်ပြီးတော့ရိုးပြတယ်တရားဝင်မြင်တဲ့ညှောတော့အယိုးတွေကကြာတွေကိုမြင်ထင်လဲသွန်ချလိုက်ရောအဲ့ဒီမှာတတ်တော်တွေကြာသွားတာလေအဲ့ဒီကြမ်းမှာတတော်ကြမ်းမှာပြီးပြီးတော့လက်ကျန်ပြားတွေကိုဆက်မသွန်တော့ဘဲနဲ့အဲ့ဒါသူ့တခုငါတခုနဲ့အမှုရဲ့ကိုယ်ဝယ်ကြတာပါလေဒါစတဲ့တိုင်းမှာရာသက်ပန်နေသွားတဲ့ဆရာတော်ဖြာကြီးနော်ဒါပဲမဲ့လို့ယနေ့ကစပြီးသွားကြတာပါပဲအဲ့ဒီလိုမျိုးဒါကသိတဲ့ပုဂ္ဂိုလ်တွေပေါ့မသိဘဲနဲ့လည်းဒီလိုပဲယဟနာရှင်ဖြစ်တော်မှာအနာဂတ်ဖြစ်တဲ့ဆရာတော်တန်ဃာတော်တွေတက္ကရာရန်ဖြစ်ကြတဲ့ဆရာတော်တန်ဃာတော်တွေသောတာပန်ဖြစ်ကြတဲ့ဆရာတော်တန်ဃာတော်တွေအများကြီးရှိမှာပါယနေ့ဖြင့်ကျမ်းမှာမှာနဲ့လှုပ်နေစင်မှာမဖြစ်ဘူးသားပြန်တော်မူကနေ့မှာတခြားလူတွေအကုန်လုံးဆွန့်ခွာပြီးတော့တရားရံဆောင်လျောင်းနေတဲ့ဆေချပါစုပေါ်ယောဂဝိရဏနဲ့ကြာကြာ နားမြရတဲ့အချိန်မျိုးတွေမှာတော့အချိန်ကြီးတရားအထုတ်လိုက်မယ်ဆိုရင်အဲ့ဒီအချိန်မှလည်းတရားလူကြီးများတည်းရှားသွားနိုင်တာပဲနော်တဘောဝတော်လုံးတွေကလည်းအများအတွက်လို့အများအတွက်လို့သာသနာအလုပ်ကြီးတွေဆိုပေမဲ့အဲ့ဒီအလုပ်ကြီးကလည်းအကုန်လုံးကုသိုလ်အလုပ်ကြီးကြီးပဲဖြစ်နေတာကိုယ်လုံးထမစိတ်ကိုနှိမ့်ပြီးလို့ဆိုတော့တမာတိကြီးကလည်းအာကောင်းနေတယ်တစ်ဖက်ကလည်းသီလကလည်းဖြည့်ကျင့်တော့သီလလည်းပဲဖြည့်စင်နေတယ်တိလာကလည်းဖြစ်စဉ်တမာရီကလည်းတည်တည်ဆိုတော့ဝိပဿနာလုပ်ဖို့တကယ်လုပ်လိုက်တဲ့အခါကျတော့ခဏလေးနဲ့တရားဉာဏ်နဲ့ညှားသွားနိုင်တာပါပဲထုတ်ဖို့မပြောကြလို့ဒါမသိတာပေါ့နော်သူတော်ကောင်းပုဂ္ဂိုလ်တွေဆိုတော့ကိုယ်ပါလုပ်ရတဲ့ဆိုတာထုတ်မပြောပါဘူးလူရှိသူချင်းမှအင်္ဂိတခွဲတာနဲ့ရှုရှဲရှုရှဲနဲ့တရားရှုမှတ်ပြီးတော့မနေပါဘူးဦးဇင်းတို့ကြည့်ကြည့်လို့ရှိရင်မဟာကဏ္ဍနဲ့ဆရာတော်ဘုရားကြီးအခုဒီနေ့ဟောပူဇော်နေတဲ့ဆရာတော်ဘုရားကြီးရှိလို့ရှိရင်ပရိစိတ်ကဘုမှတ်တော့မသိဘူးနော်ဆရာတော်ဆရာကြီးနဲ့ပရိသတ်နေမယ်လို့လည်းဘယ်မှထင်မှာမဟုတ်ပါဘူး။တကယ်ထေရဝါဒဆက်စစ်ကျမ်းဂန်ကြီးပြုနေတယ်။စိတ်ပရိသတ်နဲ့ထေရဝါဒမဟုတ်ဘူးမဟုတ်ဘူးလည်းပြောကြတာ။ဘလို့စိတ်ကလေးဆိုတဲ့အချက်ပေါ်မှာမူတည်တာနော်။ပရိသတ်နဲ့အကုသိုလ်လုပ်နေလို့ပြောလို့စိတ်ပရိသတ်ကကုသိုလ်လုပ်လားအကုသိုလ်လုပ်လား။ကုသိုလ်လုပ်တာအကုသိုလ်လုပ်တာတော့မဟုတ်ပါဘူး။သို့တော်လည်းလေဂုံတော်ပွားတဲ့ဆရာအစဉ်မြင့်ဂုံတော်အစဲ့မှန်ဂုံတော်ဆိုတဲ့စိတ်သေးကနေလည်းဘုရားဂုံတော်ရဲ့အထိတ်တွေကိုဆင်မြင်ရမှာပေါ့။ဒါမဲ့စိတ်ပဒက်နဲ့ပွားများဖို့မစွမ်းနိုင်လို့ပဲဖြစ်ဖြစ်ဒါမှမဟုတ်အကျဉ်းများများအရှိန်များများနဲ့ပွားများဖို့ပဲ30ချင်းတစ်ချက်လွတ်မကောင်းအောင်လို့ပွားများခြင်းနဲ့ဒါမှမဟုတ်အရေးတော်ကလေးမှတ်သားခြင်းနဲ့ဒါမှမဟုတ်လည်းပဲစိတ်ပဒက်နဲ့ပွားလို့တစ်ခါတည်းအစဉ်မကြေတဲ့အခါမျိုးတပ်ပါရမဖြစ်တဲ့အခါမျိုးမှာစိတ်ကလေးလေးအားကိုးပြီးတော့ပွားများတာမျိုးလည်းရှိတာပါပဲအဲ့တော့ဆရာတော်ဆရာကြီးစိတ်ဝိရိယဖြစ်တဲ့ဆိုတာဘယ်ကြမှာပြီလို့ဆိုတော့ဆရာတော်ဆရာကြီးကျန်လုံးတော်မူတော့မှဆရာတော်ဆရာကြီးရဲ့စာရင်းစပွဲအံစဲလေးဆွဲဖွင့်လိုက်တော့မှအဲ့ဒီမှာသင်္ကန်းအခောက်ကလေးထဲမှာစိတ်ပရိလေးပွားတည်တာပရိပိပိလေးကြီးထားတာနော်တရားရှိလုံးပရိတဲ့အဲ့တော့ပရိစိတ်တော့မင်းဆိုမှအဲ့ဒီသင်္ကန်းအခောက်ကလေးထုတ်ပြီးတော့စိတ်ပြီးပြီဆိုတာနဲ့အဲ့ဒီသင်္ကန်းအခောက်ကလေးပြန်ထည့်ထားပြီးတော့အန်စိုးလေးထည့်ပြီးတော့ပိတ်ထားတာဘယ်သူမှတော့မသိဘူးခုခေတ်ပရိကမာရီကြတော့ဘယ်လိုလုပ်လဲလေဘင်းဆွဲပြီးတော့ကြည့်ရတာနော်စိတ်တဲ့စိတ်ဆွဲတာထားပါအောင်မစိတ်ဆိုင်တဲ့အလကားနေပြီးရပြီးရတယ်စိတ်ပရိလေဘင်းဆွဲပြီးသွားနေတာကြတော့တော်တော်ကိုအမြင်မတော်ပါဘူးနော်ပရိစိတ်ကလည်းသိကြအောင်မလုပ်အမှန်ကတော့တွန်းရင်လာရင်သိခင်တယ်ဆိုတော့ကိုယ်ကလည်းကိုယ်ပတ်ဆိုင်ရည်တွေထည့်ထားပေါ့နော်စိတ်ချင်းကမှထုတ်စေအဲ့တော့ဆရာတော်ဆရာရဲ့စိတ်ကြီးကိုတန်ဃာတော်ကအမြင်ကြီးတပည့်တွေကဘယ်လိုနာမည်ပေးထားလို့ဆိုတော့ဇီးကွက်ပတ်တိတဲ့ဟောဇီးကွက်ဆိုတာကနေမှမတွေ့ရဘူးညမှလည်းတွေ့ရတာဆရာတော်ဆရာရဲ့ပရိကလည်းကျနေ့ရှိဒီမှာမမြင်ရဘူးညကြမှာဆိုဆိုမဲ့ညကြအမိကက်ပြီးဆိုတဲ့တကယ်တော့မမြင်မြင်မှာပေါ့နော်အခုလိုသင်္ကန်းကားကိုဖွင့်ပြီးတော့ကြည်မှမြင်ရတာမဟုတ်လို့အဲ့ဒါဇီးကွက်ပတိတဲ့အခုယောဂီတို့စိတ်ရည်ပြီးအောင်ပါပတိတို့ဒီဟုတ်ဘူးပတိလားဇီးကွက်ကတော့နေမှာရှင်နေချာချာမပြဘူးညကြမှာဥပဒါသူစာရှာထွက်တာနော်လူမြင်ရလားဇီးကွက်ကမမြင်ဘူးတစ်ခါပြန်သိရှာရှာပပတော့မြင်တာလည်းရှိမယ်အမှန်တန်ရောပါတာနော်ဘတ်တမန်ဖမ်းပြီးတော့တောင်းထားရင်တော့မြင်ရမှာပေါ့လေ။တဘာဝတိုင်းတွားနေတဲ့ဇီးကွက်ကတော့မမြင်နိုင်ဘူး။ကိုတေဟုကြီးကြတော့မြင်မှုရမှာလား။တေဟုဆန်တက်တက်တိုင်းမြင်မှုရလား။အပင်မှာတေဟုကြီးကပြင်းနေတာမြင်မှုရလား။အပင်မှာပြင်းတော့တေဟုအစီလေးကထဲထဲနေရလားမြင်ထွက်နေရလား။အိုးအပင်လည်းကပြင်းနေတာကိုထွက်နေတာနော်။တချို့ကလည်းအဲ့လိုပဲကိုယ့်ကိုယ်ကိုလျှို့ဝတ်မထားဘူး။ပြင်းနေတာကိုထွက်နေမရှိလား။ရှိတယ်အဲ့ဒါသုပ္ပရိလေဆွဲထားတဲ့ပုဂ္ဂိုလ်ကတော့အဲ့ဒါသုပ္ပရိဇီးကွက်ပြီးမဟုတ်ပါတဲ့ပဲဒီဟုတ်ပြီအပြင်မှာပြင်းရအောင်ထုတ်ထားတာဘူးနော်အဲသတိစိတ်ကမှမဟုတ်ဘူးကျန်တယ်လေဒီတိုင်းပဲတို့ကတော့ဘုရားဆောင်နေတယ်ဟိဘယ်ဉဏ်ရောက်နေပြီဟိတော်တော်တရားကြီးမြင်နေပြီဟိနဲ့ထုတ်ဖို့ပြီးကြည့်ကြတယ်ဆိုရင်အဲ့ဒါကြတော့သုပ္ပရိကမဟုတ်ဘူးဇီးကွက်ယောဂီနဲ့ဒီဟုတ်ပြီယောဂီတို့နှမျိုးခွဲလိုက်ပေါ့နော်ယောဂီကဗန်းမျိုးရှိတော့နှမျိုးရှိတယ်ဇီးကွက်ယောဂီရဲ့ဒီဟုတ်ပြီယောဂီရေဇီးကွက်ယောဂီဆိုတာကတော့ကိုအားဆောင်နေတာကသူများအတိမခံဘူးကိုရိတ်တမအားထုတ်တဲ့ဆိုတော့အများနဲ့အတူအားထုတ်တာဆိုတော့ဒါပြီးသွားမှာပေါ့လေကိုကတော့ကိုအားထုတ်တာကတော့ဘတ်ကစီနဲ့အားထုတ်လို့မရဘူးလားရတဲ့ဆိုတော့မျက်နှာကြီးချပြီးတော့ရှူရှဲရှူရှဲရှူနေမှာမဟုတ်ဘူးနော်ဟောဘုရားကဘာလို့တရားထုတ်နေလဲမနှောက်ဆက်နဲ့မနှောက်ဆက်နဲ့လို့အဲ့ဒီကြီးတွားလာဆိုတော့ဒါတရားထုတ်မှမသိအောင်တွားနေရတဲ့အတူတူပဲတရားထုတ်တဲ့ဆိုတော့စိတ်နဲ့လည်းလောရတာဆိုတော့ဘီးလီပြည့်စရာတောင်မလိုပါဘူးနော်ကိုယ်စိတ်ကြီးနဲ့ပဲအာထုံနေမှာနှာပြီးပါလို့ဒီကြက်ဝင်နေဖက်နေနေရှိလေထီတိုင်းပြီးလေတိုးတိုင်းပြီးဒါတွားရင်လည်းလုပ်လို့ရတဲ့အလုပ်ပါပဲအဲ့ဒီလိုသူများသိအောင်ဘုံမဖော်ဘဲနဲ့လျှို့လျှို့ဖွဲ့ဖွဲ့တူတူပိတ်ပိတ်ကြည့်ကြည့်လေးလေးနဲ့ကြည့်ညာကြိုးကိုအာထုံနေတဲ့ယောဂီကြတော့ဇီးကွက်ယောဂီတဲ့ကိုအာထုံတာကိုလိုက်ပြီးတော့ကြွားနေတဲ့ယောဂီကြတော့ ဖို့စီယောဂီတို့တော့ဒိညာရောက်နေပြီ၊ဘယ်ဆင်းရောက်နေပြီ၊သောတာပန်ဖြစ်နေပြီ၊နာရန်ဖြစ်နေပြီ။ဟိုသောတာပန်ဖြစ်နေပြီဆိုပြီးတော့ရေထုတ်ပြောတဲ့လူတွေရှိတာပဲနော်။အဲ့တော့သောတာပန်ဖြစ်ပြီးထုတ်ပြောတဲ့ယောဂီတွေကဘာယောဂီတို့။အခုဉာဏ်ဉာဏ်ယောဂီတွေကဘာယောဂီတို့။ဈိဘကအစာချထက်တဲ့ဈိဘလားအိတ်ကျင်းနေတဲ့ဈိဘလား။ဟဲ့လားထုတ်ဖို့အားကိုမထုတ်ရတဲ့ယောဂီတွေကလည်းဘာယောဂီလို့ပြောမလို့။အဲ့ဒီကြတော့လည်းနဂါယောဂီတို့ကပြောလိုက်တော့နော်အဲ့ဒါနဂါလည်းပဲအိမ်နေတဲ့ယောဂီပေါ့အစာပဲတောင်းတဲ့ယောဂီကြတော့ဘလူယောဂီပေါ့စကားများတဲ့ယောဂီကြတော့စာကလေးယောဂီပေါ့တာလိကယောဂီပေါ့နော်အဲ့ဒီကတော့ယောဂီလည်းအမျိုးမျိုးခွဲနေရမှာပါပဲဗုဒ္ဓံညဆွာလောင်ရာတုံးကနောက်ဆုံးအဋ္ဌိပါရမီပထမကြောင်းလို့ရှိသေးတယ်နော်ဦးဇင်းကဒီနေ့လည်းတရားဟောဖို့မစင်စားနိုင်ဘူး။ဟိုတော့ကလည်းကိုယ်လုံးနဲ့ဆိုတော့မစင်စားနိုင်ဘူး။15မိနစ်နဲ့များပြင်မွားဆင်းရမလားမသိဘူးထင်နေတာနော်။ဒီလိုရှိနေတာလည်းတော့မလွယ်ဘူး။အဲ့တော့ဗုဒ္ဓမြတ်စွာလောင်ရာတုံးကနောက်ဆုံးအဋ္ဌိပါရမီ။အဲ့တော့ဗုဒ္ဓမြတ်စွာလောင်ရာတုံးကဆိုရင်အချက်လေးပြီးတော့ကိုယ်ရင်းနဲ့ကြောက်ကြကြတော့ငါလည်းအလောင်းရာ၅မျိုးတွေကတနည်းနည်းတော့ဖြစ်အောင်ကြိုးစားမယ်။ကိုယ်ပန်ထားတဲ့ဆင်းရဲထိုက်တဲ့ပါရမီလေကြိုးစားပြီးတော့ဖြည့်ကြရမယ်။ဘုရားစုပန်တဲ့ပုဂ္ဂိုလ်တွေသွားပြီးတော့အမြင်မပြောနဲ့နော်။ဘုရားရှင်ဘာနဲ့ပုဂ္ဂိုလ်မရှိဦးဇင်းတို့ကဘုရားဘာလို့ထူရမှာလဲဘုရားတရားနဲ့ဘယ်လိုကြုံမှာလဲတော့ကမှဘုရားရှင်ဘာနဲ့ပုဂ္ဂိုလ်ဆိုရလဲရှိကိုရှိရမှာနော်ပိစိကဘုရားရှင်ဘာနဲ့ပုဂ္ဂိုလ်သူ့ဆုနဲ့တည်းတည်းရှိရမှာပဲသူတော်ကောင်းပုဂ္ဂိုလ်ဆိုတာဘယ်လိုပုံစံနဲ့ကောင်းတဲ့သူတော်ကောင်းမဖြစ်ဖြစ်ရှိကိုရှိရမှာပေါ့ဒါပေမဲ့ဟိုမဟာယာနတွေမျိုးရှိတဲ့မြတ်ဗုဒ္ဓဘာသာဝင်နဲ့အကုန်လုံးဘုရားရှင်ဘာနဲ့လို့ဖြစ်ပါအောင်မလားအကုန်လုံးဘုရားရှင်ဘာနဲ့ဘုသူ့ဘာချက်မှာလဲသူလည်းဘုရားကိုလည်းဘုရားဆိုတော့လေကိုယ့်ကိုယ်ကိုပြန်ရှိရမယ်ရှိရတာပဲအဲ့တော့ဘုရားရှင်ဘာနဲ့ပုဂ္ဂိုလ်လည်းရှိရမှာပါပဲ။မြတ်မောင်ဖြစ်အခုလိုဘုရားတရားနဲ့ကြုံနေချိန်မှာတော့ဘုရားရှင်ဘာနဲ့ပုဂ္ဂိုလ်လေးဆိုတာအများကြီးရှိနိုင်တာပဲနော်။အတွေ့အကြုံယဟန်တန်ကလောကမှာဆိုအများကြီးရှိနိုင်တာပေါ့။ကိုတရားဝင်ဖြစ်ဖို့ကြီးညာထားတဲ့ဆရာတော်ကြီးလည်းရှိကြပါပဲ။ကြွားခြင်းလို့ကြီးညာတာတော့မဟုတ်ဘူး။အများကယဟန်တန်လို့ထင်ပါစုလို့အရိယာလို့ထင်ပါစုလို့ဒီလိုထုတ်ဖို့ပြောရလို့ဖြစ်နိုင်တယ်။ပါဠိကိုကိုကိုကိုနှိုးဆော်တဲ့သဘောနဲ့ထုတ်ဖို့ပြောရလို့ဖြစ်နိုင်တယ်။ကိုယ်စုကိုဒီလိုဘုရားရှိခိုးနာကိုအားကြပြီးတော့တခြားပုဂ္ဂိုလ်တွေလည်းဘုရားရှိခိုးပန်းစီစွန့်နိုင်တဲ့ပုဂ္ဂိုလ်တွေလည်းဘုရားရှိခိုးပန်းစီခြင်းနဲ့စိတ်ချက်တန်လာခြင်းနဲ့ထုတ်ဖို့ပြောတာလေဖြစ်နိုင်တာပါပဲကုသတော်ထာဝရမရှိတော့တဲ့မဏိကဟောတော်တဲ့နန္ဒဝိဓမ္မတုဒ္ဒရဲ့ဆရာဓမ္မတုဒ္ဒရှင်ပညာသောတာဆိုတာလေဒါဘုရားရှိခိုးပန်းလာတာပဲပေါ့နော်ဓာရီရတဲ့မရဘူးဆိုတော့မသိနိုင်ဘူးပေါ့လေဆရာတော်ဘုရားရေးတဲ့စာအုပ်တိုင်းစာအုပ်တိုင်းရဲ့နောက်ကျမှဤကျမ်းစာရေးသားရတော်ကောင်းမှုကြောင့်ဒါဘုရားရှိခိုးဆူတောင်းလာတာပါပါတယ်ကျမ်းစာဥတိုင်းမှာပါပါတယ်အခုတက်တော်ဆရာရှိနေတဲ့ပြည်သူအခုရှိပြီးဟိကြောင်ဆရာတော်ဘုရားရဲ့ကျေးဇူးရှင်ဆရာတော်တော်ဘာလေးဖြစ်တဲ့ကမ္ဘာဗုဒ္ဓသာသနာပြုပြီးတခုဆရာတော်ဘုရားကြီးရှင်လေဘုရားစုပန်ထားတာပဲဆရာတော်တိုင်းဝင်ထုတ်ဖို့ပြောသားနဲ့ရေးထားတာနော်ပြီးတခုရေးရလူ၅နှစ်မော်ကုန်းနေသာဦးထဲမှာဧဝံမီအာတိစေတနာဆိုတဲ့ကောင်းစဉ်လေးနဲ့ကျွန်ုပ်ဒီဘုရားစုပန်တိုင်မှန်ယဟန်ဖျားတာဖြစ်ပါသည်ဆိုပြီးတော့အင်္ဂလိပ်လိုရောပါဠိလိုရောမြန်မာလိုရောသုံးပါလောက်တာတုံးနဲ့ရေးသားထားပါတယ်အဲ့လိုအပြင်ပေါ်လို့တခြားလည်းရှိကြမှာပေါ့ဗုဒ္ဓမြတ်စွာလောင်းရာတုံးကနောက်ဆုံးအဋ္ဌိပါရမီပါရမီကိုနောက်ဆုံးရှိဖြစ်ခြင်းလေပါရမီဆိုတာဘာတော့ကျပါရမီရဲ့မြန်မာလိုဖြစ်တဲ့လူရင်းလေးပြောပြပါကပါရမီရဲ့အဋ္ဌိပေကတော့အများကြီးရှိပါတယ်။အဲ့ဒီထက်မှလက်တွေ့ဘဝအတွက်အသုံးချဆုံးအဋ္ဌိပေဖွင့်ဆိုခြင်းနှစ်ခုဥပဒေရဲ့စာအုပ်တွေမှာလည်းမကြပါပါတယ်နော်။ပါရမီဆိုတာမြင့်မြတ်တဲ့သူတွေရဲ့အလုံးနောက်တစ်ခုကမြင့်မြတ်သူဖြစ်ချောင်းအလုံးမြင့်မြတ်သူတွေရဲ့အလုံးဆိုတာဖယားပုစိကဗုဒ္ဓရဟန္တာအဲ့ဒီလိုမြင့်မြတ်တဲ့ပုဂ္ဂိုလ်ကြီးဖယားလောင်ပုစိကဗုဒ္ဓလောင်ရဟန္တာလောင်မြင့်မြတ်တဲ့ပုဂ္ဂိုလ်ကြီးလုပ်တဲ့အလုံးမို့လို့ဘာလို့ခေါ်လဲမြင့်မြတ်တဲ့ပုဂ္ဂိုလ်ကြီးလုပ်တဲ့အလုပ်မှုလို့လည်းပါရမီနောက်တစ်ခုကတော့မြင့်မြတ်သူဖြစ်ချောင်းအလုပ်မှုလို့လည်းပါရမီဒီလုပ်တွေကိုလုပ်မှမြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်လာနိုင်တယ်မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်ချင်ရင်ဒီလုပ်တွေလုပ်ရမယ်အဲဒီလိုမြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်စေနိုင်တဲ့အကြောင်းတရားအလုပ်တွေကိုမို့လို့လည်းပါရမီလို့ခေါ်ပါတယ်ဒီအိဗိတ်ကခေါ်တာသဘောပေါက်လောက်ပါတယ်နော်အဲ့တော့မြင့်မြတ်သူဖြစ်ချောင်းအလုပ်မြင့်မြတ်သူဖြစ်ချောင်းအလုပ်ကိုပါရမီလို့ဆိုထားတော့ဒီဘဝနဲ့ယဟနာဖြစ်ကိုလည်းပါရမီမလိုဘူးလား ိုးတယ်နော်ပါဏာဆိုတာမြင့်မြတ်တဲ့ဖြစ်ကြောင်းအလုံးလို့ဆိုတာတော့ဒီဘဝနဲ့ဒီတန်းဝနဲ့ယဟန္တာဆိုလည်းမြင့်မြတ်တဲ့ဖြစ်မဟုတ်လားအဲ့တော့ယဟန္တာဖြစ်ကြောင်းအလုံးဆိုတော့ဒါပါရမီပေါ့ဝိပဿနာတခြားဒါနသီလသမထမလုပ်လို့ပဲထအောင်ဝိပဿနာလုပ်ကိုအချိန်ကြီးကြီးကျယ်ဆဆရှုမှတ်နေတာကဘာလုပ်နေတာတော့ပါရမီရှိနေတာပါပါရမီဆိုလို့ဟိုဖရာစုပန်ပြီးတော့ပရာဟိတလို့ဒီလိုက်လိုက်မှပါရမီလို့ခေါ်တာမဟုတ်ဘူးနော်ဝိပဿနာလို့ရှိနေတာလဲပါရမီပါပဲနောက်အသေးစိတ်ကလေးရှိပါသေးတယ်ပါရဆိုတာကနိဗ္ဗာန်ရဲ့တဏှာရဲ့တစ်ဖက်ကံနိဗ္ဗာန်ကိုယူပြီးတော့မီဆိုတာကရောက်နေတဲ့တရားပါရမီပေါ့တခုချင်းခွဲမယ်ဆိုရင်တော့အဲ့ဒါကြတော့တဏှာတစ်ဖက်ကံနိဗ္ဗာန်ကိုရောက်နေတဲ့အလုတ်တူဖို့လို့ပါရမီတနည်းပြောရင်နိဗ္ဗာန်ရောက်ကြောင်းအလုတ်ကိုပါရမီလို့ခေါ်တာပါဒါဆိုရင်ပါရမီမလိုဘူးဆိုတာသဘောပေါက်ကြပါမလားမကြဘူးနိဗ္ဗာန်ရောက်ကြောင်းအလုတ်ကိုပါရမီလို့ခေါ်တာဆိုတော့ပါရမီမလိုဘူးဆိုရင်နိဗ္ဗာန်ရောက်ကြောင်းအလုတ်ဒီလုတ်ကြမလိုဘူးဆိုတဲ့အတိတ်ပဲမသိရဘူးလားသိရတယ်ဒါပေမဲ့ကြီးကြီးဆရာတော်ဆရာများကပါရမီကိုယူတဲ့လွှဲချပြီးတော့ကြီးကြီးနေကြမှာဆိုလို့ပါရမီကိုပဲလွှဲမချနဲ့ဒီဘဝနဲ့ပဲစိတ်တန်းဝင်နေတဲ့ပုဂ္ဂိုလ်ပဂတိလာဘကပုဂ္ဂိုလ်ပါရမီမလိုပါဘူးလို့ရှေ့ဆရာတော်ဆရာများကမိန့်တော်မူကြဘူးလားမူကြတယ်ဒါပေမဲ့လူတွေကကျိုးတဲ့အကောင်လွှဲရတယ်ဆရာတော်ဆရာကြီးကမိန့်တော်မူတယ်ဒီမိန့်တော်မူလို့ရင်းစိတ်တွေကပါရမီကိုလွှဲချပြီးတော့သူကတော့လူတွေကလည်းပြောကြတာပဲဒီလိုပါရမီမပါလို့ဒီကမတော်နိုင်ဘူးတော်တော့ပါရမီနဲ့လည်းဘုန်းကြီးမဝင်နိုင်ဘူးလည်းပြောကြဘူးလားအဲ့ဒီလိုပါရမီကိုပဲလွှဲလွှဲချပြီးတော့ဝိပဿနာလုပ်ပြီးနဲ့ဝေးဝေးနေကြလို့ပါရမီလွှဲမချဖို့အတွက်ပါရမီမလိုပါဘူးအထုပ်ဖို့ပဲလိုပါတယ်လို့ညွှန်ကြားကြတာပါအဲ့ဒါကကျိုးတဲ့အကောင်မလွှဲဖို့လိုတယ်နော်ပါရမီရဲ့အဘိဓိပ္ပာယ်ကိုပြီးသွားရင်အဘိဓိပ္ပာယ်ကမလွယ်တော့ပါဘူး။ဉာဏ်မြတ်တဲ့ဖြစ်ကြောင်းအလုံး၊ဉာဏ်မြတ်တဲ့လုံတဲ့အလုံး၊နိဗ္ဗာန်တဲ့တဏှာတစ်ဖက်ကံဖြစ်တဲ့နိဗ္ဗာန်ကိုရောက်ရှိနိုင်တဲ့အလုံးကိုပါရမီလို့ခေါ်တယ်။ဒါဆိုရင်တော့ဉာဏ်မြတ်တဲ့ပုဂ္ဂိုလ်ဖြစ်လို့ဒီတိုင်းပါရမီရှိရမှာပဲ။တဏှာတစ်ဖက်ကံနိဗ္ဗာန်ကိုရောက်လို့ဒီတိုင်းပါရမီရှိရပါမှာပဲ။ဗုဒ္ဓရဲ့ဆွာလောင်ရာကြောင့်ကနောက်ဆုံးအထိပါရမီ။အဲ့ဒီပါရမီကဘယ်နှပါးရှိတော့ဆယ်ပါးရည်ကြီးပါအောင်ဆင်အတိုင်းမကျော်စုံနဲ့ကျက်ဆင်အတိုင်းမရတော့ဘူးလားဆိုလိုက်ဒါနသီလနိက္ခမပင်ယဝိရိယဒါနသီလနိက္ခမပင်ယဝိရိယသုံးပါးဆိုလိုက်ဒါနာသီလသိက္ခာပင်ယဝိရိယနိက္ခမဘုံတော့နိက္ခမတဝေခုနန်းကြီးဒီကာယဉာဏ်ခါပွဲနဲ့နှလုံးဆင့်နောက်ကလည်းမနှလုံးဆင့်နိက္ခမနိက္ခမမနိက္ခမဆိုရင်ပုဂ္ဂိုလ်ကိုရတယ်ထွံ့မြောက်တဲ့ပုဂ္ဂိုလ်နိက္ခမဆိုတာထွံ့မြောက်ခြင်းအဲ့ဒါဒီပါဏမီ7ပါးကိုအစဉ်တိုင်းရအောင်ဖြစ်ထားမှာနော်ဘုရားဗုဒ္ဓဘာသာမင်းကကိုလိုအပ်မဲ့လို့သိထားရရင်နှွားကြောင့်တည်းကကိုကြောင့်အပ်မဲ့နှွားဘဏ္ဍကောင်ရှိမှမသိဘဲနဲ့နှွားကြောင့်လည်းအလုပ်အဆင်ပြေပါမလားမပြေဘူးကိုကြောင့်လည်းနှွားဘဏ္ဍကောင်ရှိမှမသိညာနေနှွားကြီးပြန်သွင်းနေခင်ကြတော့ဘယ်ပိုင်ရှင်ကိုဘယ်နှွားဘဏ္ဍကောင်ပြေမှမသိရင်တော့နှွားပြောက်လို့ကြော်ရမှာပဲမကြော်နိုင်လို့ရှိရင်တော့ကျွန်ခံရမှာပဲနော်တကူကပါရမီနဲ့တဲ့ပုဂ္ဂိုလ်ဖြစ်ရှင်နေဆိုတော့ပါရမီကဖြည့်ရတယ်ဒါပေမဲ့ကိုဖြည့်ရမယ့်ပါရမီကဘာမှမသိဘူးဆိုရင်ဘာဖြည့်ရမှန်းမသိတော့ဘူးပေါ့နော်ဒါကြောင့်အစဉ်တိုင်းလေးမရတော့မှ10ပါးတော့ပြည့်အောင်ကိုယ်သိထားရမယ်အစဉ်တိုင်းလေးရအောင်ပူကောင်းပါလေဒါနဆိုတာကတော့စင်ကြေတိတ်ခံလူဒါနပါပဲအသေးသေးလေးမပြောတော့ဒီ10ပါးအကျေကျွင်းကိုတညာလုံးပြောလို့မကုန်ဘူးနော်အဲ့ဒါဒါနဆိုတာကကိုယ်ပိုင်ဆိုင်တဲ့ပစ္စည်းဝတ္ထုတွေကိုဆွံ့လွတ်တာပါပဲ။လူရင်းကတော့ဆွံ့လွတ်နိုင်တဲ့စေတနာလေးပါ။သီလဆိုတာကိုယ်နှုတ်လွန်ကျမှုတွေကိုစောင့်ထိန်းတာပါပဲ။ဒါနသီလနိက္ခမ။နိက္ခမဆိုတာကကာမဂုဏ်အာယုန်ကြီးကနေဆွံ့လွတ်တာ၊ကိလေသာကနေဆွံ့လွတ်တာ။အစဉ်မြဲဆုံးကတော့တောထွက်တာပေါ့။တောထွက်တဲ့တကယ်ကြောင့်ဒီမြေရက်ကြီးမထွက်တော့မှကာမဂုဏ်အာယုန်ကြီးကိလေသာတွေကနေခိတ္တကနာဆွံ့မြောက်နေတယ်ဆိုရင်အဲ့ဒီခိုက်တံမှာတော့နိက္ခမပါရမီဖြည့်နေတာပါပဲ။ကိုယ်တရားလာနာနေကြတာတရားနာနေတဲ့စိတ်ကမှတရားနာတဲ့တဏှာရဲ့စိတ်ကကာမဂုဏ်အာယုန်ရှိမရောက်ဘူးဆိုရင်နိက္ခမပါရမီဖြည့်နေတာပဲကိုတရားနာနေတဲ့စိတ်ကမှကိလေသာမဖြစ်ဘူးဆိုရင်နိက္ခမပါရမီဖြည့်နေတာပဲကာမဂုဏ်ကနေခတ္တခဏထွမြောက်နေတာလို့နော်အဲ့တော့တော်တဲ့ဆိုတဲ့နိက္ခမပါရမီလိုချင်တာခုလိုမျိုးတည်းမှာပဲနိက္ခမပါရမီဖြည့်ချင်တယ် တခါကြီးလို့မောင်မျိုးထဲမှာပဲဖြည့်ကျင်တယ်ဖြည့်သေးတည်းနော်အဲ့ဒါဒါနသီလနိခမ္မပညာပညာဆိုတာကပညာကိုဆိုတာပါကတ်ထားတာနော်ပညာပါရမီအသိပညာမျိုးစုံတက်ပညာမျိုးစုံကိုပြီးတာတက်တာပေါ့ကိုသိထားတဲ့အသိကိုတက်ထားတဲ့အတက်ကိုသူတစ်ပါးကိုဖြန့်ဝေပေးတာကိုလည်းသိသူတစ်ပါးကိုလည်းသိအောင်ဖြန့်တာကိုပညာပါရမီဝိရိပညာဝိရိယဆိုဝိရိယပါရမီဝိရိယကတော့ကုသိုလ်ကိစ္စတွေကိုကျူးကျူးဆဆအားထုတ်တာပါပဲအကုသိုလ်ကိစ္စတွေကိုကျူးကျူးဆဆရှောင်ကျင်တာပါပဲအကုသိုလ်တွေကိုရဲရဲချင်းရှောင်ကျင်နိုင်တဲ့ဓာတ်ကုသိုလ်တွေကိုရဲရဲချင်းရလှုပ်ဆောင်နိုင်တဲ့ဓာတ်ကိုဝိရိယလို့ခေါ်ပါတယ်ဒါနသီလနိခမ္မပညာဝိရိယနောက်ဆိုလိုက်ခန္တီခန္တီသစ္စာဒိဋ္ဌာနမေတ္တာဥပေက္ခာခန္တီသစ္စာဒိဋ္ဌာနမေတ္တာဥပေက္ခာသုံးခါဆိုလိုက်ခန္တီဆိုတာကတိခန္ဓာပါပဲ။ဒါအများနာလည်းလည်းပြောရတာကတိခန္ဓာ။တိရပါအောင်ခန္ဓာပါ။အဲ့ဒါတခုချင်းပြောနေကြတယ်ဗာလေးပဲ။တိတိတဲ့ဆိုတာသဲအသေးအတန်ဆိုတဲ့အတိဆိုတဲ့သဘောပါပဲနော်။အခန်းရခန္ဓာအောင်တိထန်တဲ့သဘောတရားတွေအကောင်းဆိုလည်းခန္ဓာခက်အဆိုးဆိုလည်းခန္ဓာခက်ပြင်းထန်တဲ့အကောင်းအဆိုးတွေကိုခန္ဓာရင်းရှိတာကပဲတိခန္ဓာလို့ခေါ်တာပေါ့နော်။အဲ့ဒါခန္တီဆိုတာကမှန်ကတော့ပါဠိစကားလုံးပါပဲ။အဲ့ဒီပါဠိစကားလုံးလေးကိုပဲအဲ့ဒီပါဠိစကားလုံးလေးရဲ့အတန်ထွက်ကလေးအတိုင်းမြမလိုအဓိပ္ပာယ်ပြောတဲ့အခါကျတော့လေခန္တီဆိုတာတီတီလေးခန္ဓာကိုပဲခန္တီလို့ခေါ်တာနော်ခန္ဓာကတော့ခံရတာပဲအကုန်လုံးကောင်းတာလည်းခံရဆိုးတာလည်းခံရမခံရဘူးလားဒါပေမဲ့အဲ့ဒီခန္ဓာကိုမဲ့ပြီးခံမှလားတီတီလေးခံမှလားအဲ့ဒီတီတီလေးခန္ဓာကိုပဲခန္တီလို့ခေါ်တာနော်ခံမဲ့မဖြစ်เสียဘူးပေါ့ဒီနော်ခံမဲ့ဆိုတော့မဲ့မဲ့ရည်နဲ့မပြည့်မနေပြည့်နဲ့ဒေါသတွေဖြစ်ပြီးတော့ခံရရတယ်ဆိုရင်နော်ဒါခန္တီမဟုတ်တော့ဘူးပြန်မလုပ်နိုင်ခန္တီလို့ခေါ်တာမဟုတ်ဘူးနော်ကိုလာချတယ်ပြန်မချဘူးငုံခန္တီနိုင်တယ်ဒါပေမဲ့စိတ်ထဲကတော့မကြည်မနှက်နဲ့ဒေါသဆက်နေတဲ့ဆိုရင်ခန္တီပါရမီဟုတ်ရဲ့လားမဟုတ်ဘူးစိတ်ထဲကတီတီခန္ဓာမှမဟုတ်တာသူကမဲ့မဲ့ကြီးနဲ့ခန္ဓာမို့နော်မကြည်မနှက်ကြီးနဲ့ခန္ဓာစူးစူးပုတ်ပုတ်ကြီးနဲ့ခန္ဓာမို့လို့ခန္တီမဟုတ်ခန္တီခန္ဓာကိုတီတီလေးခံလိုက်ပါတဲ့ဒါဆိုရင်ခန္တီဖြစ်သွားတာပေါ့နော်ခန္တီသစ္စာသစ္စာဆိုတာသစ္စာဆိုတာသစ္စာပါရမီမမှန်ကန်ကန်ပြောမမှန်ကန်ကန်ရုပ်ပါတဲ့ခန္တီသစ္စာဒိဋ္ဌာနဒိဋ္ဌာနဆိုတာဒိဋ္ဌာနအဋ္ဌံပါရမီကုသိုလ်ကိစ္စတွေကိုကိုဆုံးဖြတ်ထားတဲ့အတိုင်းလောက်တာကိုအဋ္ဌံပါရမီလို့ခေါ်တာပါပဲနော်ကိုယ်ရင်မနာတဲ့ကုသိုလ်ကိစ္စတွေကိုလုတ်ဖြစ်သွားအောင်အခိုင်အမာဆုံးဖြတ်ထားတဲ့သဘောပါပဲဆုံးဖြတ်ချက်ခိုင်မာတဲ့သဘောကိုအဋ္ဌံလို့ခေါ်တာပါနော်ခန္တီသစ္စာဒိဋ္ဌာနမေတ္တာမေတ္တာဆိုတာကမေတ္တာပါရမီအများကြီးအကျိုးရှိပါကိုလိုလားတဲ့စိတ်ကလေးကိုမေတ္တာလို့ခေါ်တာပါစိတ်ထဲကလည်းအများကြီးလိုလားနေတယ်မပြီးသေးဘူးနှုတ်ကလည်းအများအကျိုးရှိမယ်စကားတွေပြောရမယ်အများစိတ်ချမ်းသာမယ်စကားတွေပြောရမယ်ကိုယ်ကလည်းအများအကျိုးရှိမယ်အလုပ်တွေအများစိတ်ချမ်းသာမယ်အလုပ်တွေလုပ်ရမယ်မင်္ဂလာပါရမီကတစ်ခဏတစ်ခုဆက်ဆက်နေတာပါပဲဒီပါရမီလေးတစ်ခုပဲဖြည့်တယ်လို့ဒီလိုမရှိဘူးတခုဖြစ်လိုက်တဲ့ဏ္ဍာရီအများကြီးပါလာတာပဲနော်ဆိုတော့ကိုစားမဲ့သာသာလေးတခုတည်းများကျွေးလိုက်တဲ့ဆိုရင်ဒါနပါရမီကလည်းပါတယ်ကိုစားတာလေးတိခဏလိုက်တော့ခန္တီပါရမီလည်းပါတယ်ဒါလေးစားပြီးတော့ချမ်းသာပါစေချမ်းသာပါစေဆိုတော့မေတ္တာပါရမီလည်းပါတယ်အများကြီးပါပဲနော်ကံကံရဲ့ကိုယ်ကိုယုံကြည်တယ်ဆိုတော့ပညာပါရမီလည်းပါတယ်စသဖြင့်ချက်ပေါ့အလုပ်တစ်ခုကောင်းမြတ်တဲ့အလုပ်တစ်ခုလုပ်လိုက်တော့ပါရမီ၁၀ပါးတခုနဲ့တခုအနည်းအများတာကွာမယ်ကုန်ပါတာကြီးပဲခန္တီထင်ရှားတာမျိုးရှိမယ်ဒါနထင်ရှားတာမျိုးရှိမယ်ပညာထင်ရှားတာမျိုးရှိမယ်တခုခုထင်ရှားတာရှိနေတာဉာဏ်တရားတော့ပါပါပဲအခုတရားနာနေတယ်ဆိုတော့ဘာပါရမီကိုဖြည့်နေတာလဲထင်ရှားတာကတော့ပညာပါရမီပေါ့နော်အသိဉာဏ်ပိုင်းမှာပညာတွေစီးပူးနေတာဟောတဲ့ပုဂ္ဂိုလ်ကလည်းကိုသိထားတဲ့အသိလေးတွေဖြန့်ဝေနေတာဆိုတော့ပညာပါရမီကိုဖြည့်နေကြတာပဲဒါပေမဲ့လို့ထင်ရတာညောင်းတော့ညောင်းတာကိုသိခံတဲ့ခန္ဓာလည်းမပါဘူးလားမဲ့ခံမှလားတီးခံမှလားတီးကြီးလေးပဲခံတော့မဲ့တော့တရားသိလိုက်မှအဲ့တော့ခန္တီရရလည်းပါတာပါပဲ။ဟောနေတဲ့ပုဂ္ဂိုလ်ကလည်းပြကြပါစေ။ကျင့်နိုင်ကြပါစေ။ဆိုဒီမေတ္တာလေးကလည်းပါနေတာပါပဲ။အဲ့လိုအချင်းပေါ့လေ။ပါရမီတစ်ခုဖြည့်နိုင်ကျန်တာတွေကအကုန်ပါတာပါပဲ။ခန္တီသစ္စာဒိဋ္ဌာနမေတ္တာဥပေက္ခာဥပေက္ခာဆိုတာက ဘသူမှသတိစိုက်ပါနဲ့လေးလေးရှိတာဒါကိုပြောတာမဟုတ်ဘူးနော်။ရက်ထဲပြောတဲ့ဥပ္ပခါစားကသူ့ငါတော့စိတ်ပင်ကြည့်တော့သူ့ငွေကန့်နေတာမှလိုက်ချောက်မပြီးတော့ဘူးဆိုပြီးတော့အဲ့ဒါကဥပ္ပခါလို့ထင်နေကြတာနော်။အဲ့ဒါဥပ္ပခါမှတ်ပါဘူးဒေါသပါ။သူ့ရတော့ငါဘာမှလာပြောမယ်နဲ့မကြားရင်တော့ဥပ္ပခါပြလိုက်ပြီလို့မပြောကြဘူးနော်။အဲ့ဒါကဥပ္ပခါမှတ်ပါဘူးဒေါသပါ။ဥပ္ပခါဆိုတာကကိုယ်ကိုချစ်တဲ့ပုဂ္ဂိုလ်ပဲကွာ။မချစ်ဘူးကိုယ်မုံတဲ့ပုဂ္ဂိုလ်ကိုလည်းပြန်ပြီးတော့မမုံဘူးချစ်တဲ့ပုဂ္ဂိုလ်ကမှလည်းချစ်စိတ်မဖြစ်မုံတဲ့ပုဂ္ဂိုလ်ကမှလည်းမုံစိတ်မဖြစ်စဲနဲ့အလဲအလက်ဖြစ်နေတာကိုဥပိ္ပခာလို့ခေါ်တာဥပ္ပါဒအလဲလက်အိခါဆိုတာရှုမြင်တာကြည်တာပါပဲနော်ချစ်တဲ့စိတ်နဲ့လည်းမကြည်မုံတဲ့စိတ်နဲ့လည်းမကြည်အလဲအလက်စိတ်နဲ့ပဲအလဲလက်ဖြစ်တာဘာကြီးလဲဆိုတော့ခုနလိုမေတ္တာစိတ်တွေတရားစိတ်တွေကောင်းမြတ်တဲ့စိတ်တွေနဲ့ပေါ့နော်ကိုယ်ဒီကကိုယ်ကိုအကျိုးပြည့်စုံအောင်လုပ်လို့ဆိုပြီးတော့အဲ့ဒီပုံမှာမုန်းတဲ့စိတ်မထားဘူးသူကိုယ်သူကိုယ်ပေါ်မှာလုပ်တဲ့မကောင်းမှုမကောင်းပြောတွေကိုလိမ့်လိမ့်ရှုလိုက်တယ်ရှုပြီးတော့သူ့ရဲ့အကျိုးကိုရှေ့ဆက်ပြီးတော့ဆောင်ရွက်တယ်ဒါဥက္ကခါလို့ခေါ်တာနော်ဘသူသူ့အကျိုးကလုံးဝလုံးမပြေတော့ငါ့ကိုဘာမှအကူအညီလာမတောင်းနဲ့ငါဘာမှသူ့တဲ့ဆိုရင်တော့လုံးမပြေတော့ဒါဥက္ကခါဟုတ်ရဲ့လားမဟုတ်ဘူးနော်အဲ့ဒါစေတနာမွဲရတယ်ပဲပြောရမှာမေတ္တာတုံးတာလို့ပဲပြောရမှာပေါ့နော်ဥပ္ပိ္ပခါဆိုတာဥစ္စာဇတ်တော်ကြီးကြီးပေါ့ဟိုဖျားလောင်းကြောင်းမင်းလေဒီမုတ်ဆိုးတရားကိုတွင်နေကနေဆယ်ပြီးတော့လမ်းပြပေးတယ်အဲ့ဒါရွာရောက်ခင်ကြမှာသင်္မန်းလို့တော့ပေါင်းပေါင်းမှာခဏညောင်းမင်းကထိတ်တာအဲ့ဒါကိုကြောက်ကြင်းနဲ့ထုပြောအိမ်မြန်မရဘူးမျက်နှာလုံးကိုမြောက်သားကြီးနဲ့ညချက်စားမယ်ဆိုပြီးတော့ကိုယ်ကိုကြောက်ထဲကကြည့်ရင်လမ်းပြပေးတဲ့မြောက်ကိုတတ်တတ်ဖို့ကြံစီတာနော်အဲ့ဒါညောင်းမင်းကြီးကလည်းပဲသင်္မန်းလို့အိပ်ပြောနေတဲ့ချိန်ပြောပထမတစ်ချက်ထုရတော့ခံလိုက်ရတာပေါ့ထုလိုက်မှလည်းပြီးတော့အဲ့မှာချက်ချင်းနဲ့တစ်ပင်ပေါ်တက်ပြေးတယ်ဒီမှာကြောက်တော့မဟုတ်ပါဘူးဒီမို့ဆိုသူ့အိမ်ကမရောက်မှဆိုလိုပါသူပြေတော့လို့ရှိရင်ရှေ့ဆက်ပြီးလမ်းပြလာမှမရတော့တာနော်အဲ့တော့တက်တက်မောတက်ပြီးတော့တက်တက်မောကနေသူ့ဆက်တွေနဲ့လမ်းပြသွားပါတယ်ငယ်ငယ်တော့နဲ့ဒီဆက်တော်လေးဖတ်လိုက်ရင်ညည်တောင်ကြားတာနော်သူ့ဆက်တွေနဲ့လမ်းပြတယ်ရှင်းမလားငါ့ကိုကြောက်တယ်ထူးတဲ့ကောင်တော်ပြီးလမ်းမပြတော့ဒီကနေ့လည်းရဲကြောက်မယ်ဆိုရင်ကဲဟိုမို့ဆိုလည်းကိုယ့်ရာကိုပြန်ရပါမလားမရောက်တော့ဘူးညောင်မင်းကြီးကအဲ့လိုမို့ကိုယ့်ဘောမှာဒုက္ခပြည့်တဲ့ပုဂ္ဂိုလ်ကိုလည်းမုန်းတဲ့စိတ်မဖြစ်ဘူးမုန်းတဲ့စိတ်မဖြစ်အောင်လေးလေးရှုထားလိုက်တယ်ဒါလေးလေးရှုရဆိုအဲ့ဒီချစ်စိတ်မုန်းစိတ်ကိုလေးရှုရမှာကြွရတော့လူကိုလေးလေးရှုရမှာမဟုတ်ဘူးပုဂ္ဂိုလ်ကိုလေးလေးရှုရမှာမဟုတ်ဘူးအဲ့ဒီပုဂ္ဂိုလ်ရဲ့ကိုယ့်ဘောကောင်းတဲ့သဘောမကောင်းတဲ့သဘောကိုလေးလေးရှုရမှာအဲ့ဒီလိုသူကကိုယ့်ဘောမှာမုန်းစရာကောင်းအောင်လုပ်တာကိုလေးလေးရှုပြီးတော့သူ့အကျိုးစီးပွားကိုရှေ့ဆက်ပြီးတော့ဆောင်ရွက်ပေးတယ်အဲ့ဒါကဥပ္ပခါပါရမီလို့ခေါ်တာနော်ဒါချစ်တာနဲ့ပတ်သက်လဲဒီတိုင်းပဲပေါ့ကိုယ်ကမတားအောင်လို့ဆိုပြီးတော့ကိုယ်ကတဏှာရာကတည်းမဖြစ်စရာဘူးတဲ့မဖြစ်အောင်စောင့်သိရတယ်ဖြစ်တဲ့ဆိုရင်ဒါဥပ္ပခာပါရမီအာနေသေးတယ်လို့ပြောရမှာပေါ့နော်အဲ့တော့ပါရမီရဲ့ဘယ်နှပါးပြည့်ပါလို့ဆိုဆိုကြည့်ပါဦးသဘောနှစ်ပုံတော့အစဉ်တိုင်းနောက်တစ်ခါဆိုကြည့်အဲ့ဒီပါဠိ7ပါးကိုညဉ့်ညက်လေတဲ့ပုဂ္ဂိုလ်တိုင်းတဏှာတစ်ခါကံဒီပံကိုတက်သန်းလို့တဲ့ပုဂ္ဂိုလ်တိုင်းဖြည့်ကျင်ရမှာပါဗုဒ္ဓမြတ်စွာလောင်းနေရာတုန်းကနောက်ဆုံးအထိပါရမီအဲ့ဒီပါဠိကဘယ်ဖြည့်ကျင်ရမှာလဲဆိုတော့နောက်ဆုံးအထိတဲ့နောက်ဆုံးဆိုတာကဘာကိုပြောတာဖယားစုပန်တဲ့ပုဂ္ဂိုလ်ဆိုရင်လေဖယားဖြစ်တဲ့အထိပေါ့ပိဿကဗုဒ္ဓစုပန်တဲ့ပုဂ္ဂိုလ်ဆိုရင်လေပိဿကဗုဒ္ဓဖြစ်တဲ့အထိအဂတဝကစုပန်တဲ့ပုဂ္ဂိုလ်ဆိုရင်မဟာသာဝကစုပန်တဲ့ပုဂ္ဂိုလ်ဆိုရင်ပဂိတာဝကစုပန်တဲ့ပုဂ္ဂိုလ်ဆိုရင်လေကိုတောင်းလာတဲ့စုပြည့်တဲ့အထိပါရမီဖြည့်ရမှာပါပဲအဲဒီနေ့မှာမြတ်စွာဘုရားပါရမီဖြည့်တော့ဘာဝနာ၄ပါးနဲ့ဖြည့်ပါတယ်ဘာဝနာ၄ပါးတပ္ပတံဘာရဘာဝနာဆိုတာပါရမီဒီအားလုံးကိုဖြည့်တယ်ဟိုပါရမီဒီပဲငါတော့ဝါဒနာပါတယ်ဆိုပြီးတော့ဟိုပါရမီပဲဖြည့်ဒီပါရမီဒီခြံထားအဲ့ဒီလိုမလုပ်ပါဘူးတဲ့ရှိတဲ့နာပါရမီ၃ပါးအကုန်ဖြည့်ပါတယ်นิรันตระภาวนาไอ้ปารมีนี้ဖြည့်တော့လေဒီဘွားဖြည့်လိုက်နောက်ဘွားနားလိုက်တဘွားလောက်ဖြည့်လိုက်တဘွားလောက်နားလိုက်ဆယ်ဘွားလောက်ဖြည့်လိုက်နှစ်ဘွားလောက်နားလိုက်အဲ့လိုဖြည့်လိုက်နားလိုက်ဖြည့်လိုက်နားလိုက်မဟုတ်ပါဘူးတဲ့အကြမ်းလည်းမရှိဘဝတိုင်းအဆက်မပြတ်ဖြည့်သွားပါလေ